ီနေ့တနင်္လာနေ့မှာအမျိုးသားလွှတ်တော်မှာစာတစင်းကောင်စီကနေရေးဆွဲထားတဲ့သတင်းမီဒီယာဥပဒေမူကြမ်းကိုအမျိုးသားလွှတ်တော်ကိုယ်စားလှယ်တဦးကနေတင်သွင်းနိုင်ခဲ့ပြီဖြစ်ပါတယ်။တချိန်ထဲမှာပဲအမျိုးသားလွှတ်တော်ကအတည်ပြုလိုက်ပြီးဖြစ်တဲ့အစိုးရပြန်ကြားရေးဝန်ကြီးဌာနကတင်သွင်းထားတဲ့ပုံနှိပ်ခြင်းနဲ့ထုတ်ဝေခြင်းဆိုင်ရာမီဒီယာဥပဒေမူကြမ်းကိုလည်းအမျိုးသားလွှတ်တော်မှာပါအတည်ပြုနိုင်ဖို့စီစဉ်နေပြီလို့အမျိုးသားဒီမိုကရေစီပါတီတစ်ကအမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးဖုံးမြအောင်ကဆိုပါတယ်။စာတင်စင်းသမားတွေနဲ့ပြန်ကြားရေးဝန်ကြီးဌာနတို့ကြားအခြေတင်အငင်းပွားမှုတွေဖြစ်နေတဲ့မီဒီယာဥပဒေတွေနဲ့ပတ်သက်ပြီးတော့အသေးစိတ်ကိုဆက်သွယ်မေးမြန်းထားတဲ့မတ်စုမောင်ကပြောပြပေးပါလိမ့်မယ်ခင်ဗျာ။
ဟုတ်ကဲ့ပါတရင်းစာနယ်ဇင်းသမားတွေဦးဆောင်တဲ့မြန်မာနိုင်ငံစာနယ်ဇင်းကောင်စီယာယီကနေရေးဆွဲထားတဲ့တရင်းမီဒီယာဥပဒေမူကြမ်းကိုဒီကနေ့ဩဂတ်လ19ရက်နေ့တနင်္လာနေ့မှာအမျိုးသားလွှတ်တော်အတွင်းတင်သွင်းလိုက်နိုင်ပြီဖြစ်ပါတယ်။အမျိုးသားလွှတ်တော်အတွင်းဤဥပဒေလှုပ်ထုံးလုပ်နည်းတွေနဲ့အညီတရင်းမီဒီယာဥပဒေမူကြမ်းကိုတင်သွင်းနိုင်ခဲ့တယ်လို့တာဝန်ခံပြီးတော့တင်သွင်းပေးခဲ့သူအမျိုးသားဒီမိုကရေစီပါတီတဲ့ရန်ကုန်တိုင်းဒေသကြီးမဲဆန္ဒနယ်ကအမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးဖုံးမြအောင်ကပြောပါတယ်
ကျွန်တော်တို့ဒီကိစ္စနိုင်ကြတော့ပါပဲ new ပုံမှန်149နဲ့အရာကျွန်တော်တို့ကျင်းပပါတယ်သူတို့ကရုပ်ဖွဲ့ရလက်ခံလိုက်ပါတယ်ဥပဒေကြောင့်မိတ်ကြီးတို့ကိုကြွားပြီးတော့ကျွန်တော် new 149ရပါတော့လွတ်တော်ကိုလည်းကျွန်တော်ကနေပြီးတော့လူသားလွတ်တော်ကိုတွေ့ဆင်းတာပါဒီဥပဒေရဲ့ကိုတွေ့ဆင်းတဲ့ကြောင်းတရားတဲ့ဂျီရိုကျပူတော့ကျွန်တော်နာမည်လည်းမထုတ်ဘူးကျင်းပလိုက်တာပါ
အရသာဆိုရလက်ထက်ပြုပြင်ပြောင်းလဲရေးလမ်းကြောင်းပေါ်မှာရောက်နေတဲ့မြန်မာနိုင်ငံရဲ့အရေးကြီးတဲ့မန်နိုင်တွေကသတ္တုဒ္ဒမန်နိုင်ဖြစ်တဲ့မီဒီယာမန်နိုင်ခိုင်မာမှုရှိအောင်ဒီမိုကရေစီစံချိန်စံနှုန်းနေတဲ့အညီဥပဒေပြုမှုတွေကိုလွှတ်တော်ကိုယ်စားလှယ်တွေဘက်ကအလေးအနက်ထားလှုပ်ဆောင်သင့်တယ်လို့လည်းအမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးဖုံးမြအောင်ကတိုက်တွန်းပြောဆိုလိုက်ပါတယ်။
ဒီသတ္တုဒ္ဒမန်နိုင်ဖြစ်တဲ့ပေါ်မီဒီယာပြုမှုတွေကျွန်တော်တို့တိုင်းပြည်အနာဂတ်ပေါ်နော်ဒီလိုရတဲ့တိတိတဲ့တဲ့တိကျပေါ်ဗျာ။အဲ့ဒါကိုကြည့်ရတာပါ။ဒီဥပဒေကဒီတိကောက်စီတွေ့ကြည့်ရလားဒီဥပဒေရောဖွဲ့ပြီးတော့ဒီနေ့ဥရမဟုတ်ပါဘူးပေါ့နော်။တနင်္ဂနွေနေ့ကျေကျေလေးတင်းတင်းကျပ်တဲ့တဲ့ကိုသိနိုင်လို့ဒီအချိန်ကဖြစ်တောင်းယူရပြီးတော့ကျေလေးဆွေးကြောင်းကိုပြုပြီးထားတာပါ
။ဒီလိုသတင်းမီဒီယာလွတ်လပ်ခွင့်အတွက်သတင်းသမားတွေရေးဆွဲထားတဲ့မီဒီယာဥပဒေမူကြမ်းကိုအမျိုးသားလွှတ်တော်တွင်တင်သွင်းလိုက်နိုင်ခဲ့တဲ့တစ်ချိန်တည်းမှာပဲဇူလိုင်လ4ရက်နေ့ကပြည်သူ့လွှတ်တော်တွင်ကန့်ကွက်သူမရှိတခဲနဲ့အတည်ပြုခဲ့ကြတဲ့အစိုးရပြန်ကြားရေးဝန်ကြီးဌာနကဥဆောင်ရေးဆွဲခဲ့တဲ့ပုံနှိပ်ခြင်းနဲ့ထုတ်ဝေခြင်းဆိုင်ရာမီဒီယာဥပဒေမူကြမ်းကိုလည်းအခုဆိုရင်အမျိုးသားလွှတ်တော်မှာပါအတည်ပြုနိုင်မှုအစိုးရတင်သွင်းဆွေးနွေးကြတော့မှာဖြစ်တယ်လို့လည်းအမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးဖုံးမြအောင်ကပြောပါတယ်
။ကျွန်တော်ရည်ရတင်တဲ့ဒီလိုတော့အတည်ပြုထားတဲ့ကျွန်တော်တို့ပုံစံမီဒီယာဥပဒေကိုအမျိုးသားလွှတ်တော်မှာဆွေးနွေးဖို့ဒီကင်းတောင်းလာပါကျန်ကြရည်ကဒီလိုတော့ပုံပြင်းတယ်ဒီလိုတော့အတည်ပြုပြီးကျွန်တော်တို့ကိုရောက်လာပါပြီအဲ့ဒါမှဒီမီဒီယာသမားတွေကသူတို့ဒီစီရင်ချက်တွေကိုကျွန်တော်တွေးထားပါတယ်အဓိကတော့ကျွန်တော်ပုံစံမီဒီယာဥပဒေကိုကျွန်တော်မဆက်ကျင်ပါဘူးဒါပေမဲ့အဲ့ထဲမှာပါတဲ့သတင်းမီဒီယာနဲ့ပတ်သက်တဲ့သမားတွေအားလုံးကိုတော့ဒီဥပဒေနဲ့ပြီးတော့ဆွဲထုတ်ပြီးတော့မှကျွန်တော်အခုပြင်ပြင်းနဲ့သတင်းမီဒီယာဥပဒေနဲ့တွေ့ဝင်တဲ့သူကကြွားနေချင်းဘုံကိုယူရမှာပါ
ကျန်ကြရည်ဝန်ကြီးဌာနကနေရေးဆွဲထားတဲ့ပုံနှိပ်ချင်းနဲ့ထုတ်ဝေခြင်းဆိုင်ရာဥပဒေမူကြမ်းနဲ့မှာမီဒီယာလွတ်လပ်ခွင့်မရှိဘဲသတင်းသမားတွေအပေါ်မှာကန့်သက်ဖိနှိပ်မှုချုပ်ကိုင်မှုတွေရှိတယ်ဆိုပြီးတော့သတင်းမီဒီယာသမားတွေဘက်ကပြင်းပြင်းထန်ထန်ကန့်ကွက်ခဲ့ကြပြီးတော့ဘာကြောင့်သတင်းသမားတွေဘက်ကအခုလိုမျိုးမီဒီယာဥပဒေမူကြမ်းကိုကိုယ်တိုင်ရေးဆွဲပြီးတော့တင်သွင်းကြရပါသလဲဆိုတာကိုတော့မြန်မာနိုင်ငံစာနယ်ဇင်းကောင်စီကဦးစောတထွေးကအခုလိုရှင်းပြပါတယ်
ကျွန်တော်တို့ကတော့ဒီမီဒီယာဥပဒေကိုမြေသာလွတ်တော်အစဉ်လွတ်တော်နေရာလုံးကိုပြင်မယ်လွတ်တော်နေရာလုံးကနေပြီးတော့မှဒီဥပဒေတော့ဒီဥပဒေကြံကော်မတီကနေပြင်ဆင်ပြည့်ပြတ်ပြီးတော့မီဒီယာသမားတွေအတွက်လွတ်လပ်ပြီးတော့အာမခံနိုင်တဲ့ဥပဒေတွေလွတ်တော်မှာအတည်ပြုသွားတယ်လို့ကျွန်တော်မီဒီယာလောကရဲ့ရှေ့လားလားကောင်းမွန်အဲ့လိုမျိုးပဲထိန်းချုပ်တဲ့ဥပဒေတွေဆက်လက်ရှိနေသေးတယ်။မီဒီယာလောကအတွင်းထဲမှာအငင်းကုန်မှုတွေငင်းပွားမှုတွေဆက်လက်ကြုံတွေ့ရနိုင်တယ်လို့ကျွန်တော်တို့ကဆွတ်ဆွဲခနေရမီဒီယာသမားတွေရဲ့အတန်လေးကိုယူပြီးတော့မှဥပဒေပြင်ဆင်တဲ့အချိန်မှာပြီးတော့ထုတ်တာဖြစ်တယ်။ဒါကြောင့်မလို့ဒီဥပဒေကတော့တော်များများမီဒီယာတော့ကမှရှိတဲ့လူတွေရဲ့သဘောတူညီမှုတွေပါဝင်မယ်လို့ကျွန်တော်လည်းယုံကြည်ပါတယ်။အဲ့တော့ဒီဥပဒေနဲ့ပတ်သက်ပြီးတော့လွတ်တော်မှာဒီနေ့ရောက်သွားတဲ့အခါမှာသက်ဆိုင်ရာဒီလွတ်တော်ကိုယ်စားလှယ်သက်ဆိုင်ရာကော်မတီတွေကဒီဥပဒေရဲ့နိုင်ငံတကာစံနှုန်းတွေနောက်ပြီးတော့ပြည်တွင်းမှာရှိတဲ့မီဒီယာလောကသားတွေသဘောဆန္ဒကိုကြည့်ပြီးတော့အကောင်းဆုံးဖြစ်အောင်ပြင်ဆင်တိဖြတ်ပြီးတော့လုပ်ပေးနိုင်မယ်လို့ကျွန်တော်အနေနဲ့မျှော်လင့်မိပါတယ်။
အမျိုးသားလွှတ်တော်အတွင်းတင်သွင်းလိုက်နိုင်ပြီဖြစ်တဲ့သတင်းမီဒီယာဥပဒေမူကြမ်းကိုဆွေးနွေးတဲ့အခါဒေါအောင်ဆန်းစုကြည်အပါအဝင်လွှတ်တော်ကိုယ်စားလှယ်တွေကိုထောက်ခံဆွေးနွေးပေးရေးသတင်းမီဒီယာသမားတွေကမေတ္တာရက်ခံတင်ပြခဲ့ကြပြီဖြစ်သလိုသတင်းသမားတွေရဲ့မီဒီယာဥပဒေမူကြမ်းကိုထောက်ခံကြဖို့ပြည်သူလူထုအတွင်းမှာလည်းလူငယ်သတင်းသမားတွေကလက်မှတ်စုစည်းတဲ့စည်းရုံးလှုံ့ဆော်မှုကမ်ပိန်းတွေကိုပြည်နယ်အတိုင်းတွေမှာလှုံ့ဆော်နေကြတာဖြစ်ပါတယ်။အလားတူပါပဲပညာရေးနဲ့လူမှုအကူအညီပေးရေးကွန်ရက်စတဲ့လူမှုရေးအသင်းအဖွဲ့တွေနဲ့အလုံသမားတောင်သူလယ်သမားသမဂ္ဂတချို့ကလည်းလွတ်လပ်မှုရှိတဲ့မီဒီယာဥပဒေထွက်ပေါ်လာရေးဆန္ဒသဘောထားတွေကိုကြေညာချက်ထုတ်ပြန်နေတာတွေလည်းရှိပါတယ်ရှင်။